သာသနာတော်နှစ် 2564 နှစ်ကောဇာတက္ကရာ 1382 ခုနှစ်နတ်တော်လာဆန်6ရက်2020ပြည်ဒီဇင်ဘာလ20ရက်တနင်္ဂနွေနေ့နဖက်ပြည်ပမြအမှုထား၍စင်ကာပူနိုင်ငံကိုထွန်းနိုင်ဦးမဆန်ရွေဝေမိသားစုနှင့်မိတ်ဆွေသင်္ဃာအပေါင်းတို့ကကိုထွန်းနိုင်ဦးဘွေနေ့အမှတ်တရဓမ္မပူဇာတရားအလှူတော်ဖြစ်ဖြင့်ဟောကြားအပ်တော်ရှာခဲ့သည့်ဘဝအခြေအနေများအကြောင်းတရားဒေသနာတော်ယသဗျာဟောကြားတော်မူခဲ့တဲ့တရားတော်တွေဟာလူလောကလူသားတွေနဲ့ဆက်ဆက်ပြီးတော့ဟောကြားဆုံးမတာဖြစ်တယ်။မင်္ဂနဲ့လမ်းကြောင်းပေါ်ကိုတင်ပြီးပြီးမင်္ဂနဲ့အမြင့်နဲ့အလုံးမင်္ဂမို့အတွက်မြတ်စွာဘုရားဟာဟောကြားဆုံးမတာဖြစ်လို့လူတွေရဲ့လက်တွေ့ဘဝနဲ့ပတ်သက်ပြီးတော့ဆက်ဆက်နားလည်ကြရမှာဖြစ်တယ်။ရသရတရားတော်တွေကိုနိုင်ယူတဲ့အခါမှာပညာရက်တစ်ခုကိုစီးပူအထုတ်တဲ့အနေနဲ့တော့မို့ပညာရက်တစ်ခုကိုသင်ယူနေတဲ့နေထားမျိုးနဲ့နိုင်ယူမှတ်သားတဲ့နဲ့ပေါ့ဘာသာတရားတစ်ခုကိုကုသိုလ်ရအောင်နိုင်ယူရဲဆိုတဲ့အနေထားပြင်မှာတို့တွေဘဝမှာပညာရက်တစ်ခုကိုတွန်တေပြတ်သဆုံးမနေတာဖြစ်လို့ဘဝအတွက်တမိုးမဖြတ်နိုင်တဲ့အသိပညာတွေကိုမြတ်စွာဘုရားဟာလမ်းညွှန်မှုပေးတယ်လို့ဒီလိုခံယူခြင်းနဲ့နိုင်ယူကြတာပိဋကတ်3တွေနိကေ5ပြာဓမ္မခန္ဓာပေါင်း7400ဆိုတာအဲ့ဒီလမ်းမှပြားတဲ့မြတ်စွာဘုရားရဲ့ဆုံးမတရားတော်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကဟောခဲ့တာဖြစ်ပေမဲ့လို့ယန္တန်အရိကတန်ခါနာဆက်ဆက်တင်ပြီးတော့စင်စမပြအောင်ထိမ့်သိမ့်ရှောက်ရှောက်ခဲ့ကြလို့ဒီနေ့ထီအောင်မပြောင်ပြက်အောင်တည်ရှိနေတာဖြစ်တယ်။ဒါအမတမထူးခြားတဲ့အချက်တစ်ခုပဲ။အခက်ခဲပေါင်းများစွာကိုကြော်ဖြတ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း2500ကဟောတဲ့တရားတွေကိုဒီနေ့ရောက်အောင်သက်ဆောင်လာနိုင်တယ်ဆိုတာအတန်ကြီးမားတဲ့လုံလဝီရိယအမျောအမြင်တို့နဲ့ဆောင်ရွက်ခဲ့လို့သာဖြစ်တယ်မျိုးဆက်ပေါင်းမြောင်များစွာကတတိယတွေမပြောင်းပြည့်အောင်ထိမ့်သိမ့်လာခဲ့ကြရတာဖြစ်တယ်ရသော်ပြန်ဟောတဲ့အချိန်တုန်းကတော့နှုတ်တော်ကထွက်ပြီးတော့ဟောတာပဲဖြစ်တယ်ဟောပြောချက်လို့အဲ့ဒီဟောပြောချက်ကိုရှေးခေတ်ကအတန်သွင်းထားတဲ့စနစ်လည်းမရှိသေးသည့်အတွက်ကြောင့်အတန်သွင်းတဲ့စနစ်နဲ့မှတ်တမ်းတင်တာလည်းမဖြစ်နိုင်ဘူး။ဘာနဲ့မှတ်တမ်းတင်ကြတော့ဆို။နိုင်ယူမှတ်သားတဲ့ပုဂ္ဂိုလ်တွေကတတိသမာဓိပညာကြီးမားစွာဖြင့်လက်စွာပြဟောတဲ့တရားတွေကိုတတိနဲ့ပညာနဲ့ဒီနှစ်ခုနဲ့မှတ်သားနားလည်ခဲ့တယ်လို့ဒီလိုမှတ်ရမယ်။အဲ့ခေတ်ကလူတွေရဲ့စိတ်ပိုင်းဆိုင်ရာစွမ်းအားမတမကြီးမားတယ်လို့ပြောဒီနေ့ခင်မှာတော့သူတို့ခေတ်ကလို့စိတ်စွမ်းအားတွေကိုမမိကြတော့ဘူးဘာကြောင့်လို့ဆိုရင်ဒီနေ့ခေတ်ကတော့ရုပ်ပိုင်းဆိုင်ရာဤပညာပိုင်းတွေကတိုးတက်လာတဲ့အတွက်ကြောင့်လူတွေဟာအကူကြီးပေါ်များစွာနဲ့မှတ်မိအောင်ကြိုးစားလာကြတယ်ရှေးခေတ်ကတော့အဲ့လိုမဟုတ်ဘူးမိမိရဲ့တဏ္ဍမရှိတဲ့တတိစွာအာပညာစွာအာနဲ့မှတ်ရတယ်။ဖျားဟောတဲ့သကလုံးလေးတွေကိုမှတ်မိဖို့ရာတတိနဲ့ပညာဆိုတဲ့ဒီစွမ်းရည်နှစ်ခုဘုန်းကြီးတို့တွေလည်းတတိနဲ့ပညာရှိကြတယ်။အဲ့ဒီရှိတဲ့တတိပညာဟာစွမ်းအာရောနေနေတယ်ဆိုလို့ရှိရင်မှတ်နိုင်ဖို့ရာအဲ့ဒါမှခက်ခဲလိမ့်ခက်ခဲတယ်ပေါ့ လူလဲတူနဲ့တူမတူဘူးတတိကောင်းနေပညာထက်မြက်တယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကပို့ပြီးတော့မှတ်နိုင်တယ်မှတ်ညာလို့လဲပြောကြတယ်ပေါ့နော်အဲ့တော့စာပေကျမ်းကမှဆိုထားတာလေးတစ်ခုကိုမှတ်သားပြီးတော့ကြည်ရအောင်ပညာပုဂ္ဂင်ကမာယတတိယပြင်စနဓာရဏသမထတာတဲ့တပါလိလို့ရေးထားတော့ပမာလူပြောမယ်ဆိုလို့ရှိရင်ပညာဥဆောင်တဲ့တတိနဲ့စကလုံးတွေကိုမှတ်သားနိုင်ပါတယ်ဆိုတော့မှတ်တာကတတိနဲ့ပတ်သက်တယ်ပေါ့နော်တတိကောင်းတဲ့ရှေးခေတ်ကလူတွေတခါပြောတာရဲ့မှတ်ပြီခုခေတ်လည်းပဲတတိကောင်းတဲ့ပုဂ္ဂိုလ်တွေဟာတလုံးမကြံပြန်ပြောနိုင်တဲ့ပုဂ္ဂိုလ်တွေရှိတယ်ထူးခြားတဲ့တတိရှိတဲ့ပုဂ္ဂိုလ်တွေအဲ့တော့တတိကြားလိုက်တာနဲ့သူတို့ဟာမှတ်နိုင်တယ်အနေအထားမျိုးရှိတယ်အော်ပညာပုဗ္ဗင်ကမာယတတိယဆိုပညာရှိသောရှိတဲ့တတိနဲ့စကလုံးတွေကိုမှတ်မိတယ်အဲ့ဒါလိုပဲတတိပုဗ္ဗင်ကမာယပညာယအထဝါဘောရဏသမထတာတတိဥဆောင်တဲ့ပညာနဲ့ကြတော့အဲ့ဒီစကလုံးတွေရဲ့အနှစ်ထိပ်ပဲကိုသိနိုင်စမ်းရှိတယ်ဆိုလိုတာကမှတ်တာကတတိသိတာကပညာဒီနှစ်ခုပူးပေါင်းပြီးတော့လှုပ်လှုပ်တယ်လို့မှတ်ရမှာဖြစ်တယ်။ဘောရီတို့တွေအကြောင်းအရာတစ်ခုကိုမှတ်မိပြီဆိုရင်တတိနဲ့ပညာနှစ်ခုပေါင်းဆက်တာအကြောင်းအရာတစ်ခုကိုမှတ်မိတယ်နားလည်တယ်ဆိုရင်တတိနဲ့ပညာဒီနှစ်ခုကလှုပ်လှုပ်တယ်လို့ဒီလိုမှတ်ဖို့လိုအပ်တယ်ပေါ့။အဲ့ဒါနှစ်ခုကအမှန်တမ်းအရေးကြီးတယ်လို့ပြောရမှာ။အဲ့နှစ်ခုကနိုင်ငံညာလာတဲ့ပစ္စည်းလည်းမဟုတ်ဘူးသူများထုတ်လုပ်တဲ့ပစ္စည်းလည်းမဟုတ်ဘူးလူတိုင်းလူတိုင်းမှာရှိတယ်ရှိတာကိုစနစ်တကျတတိကောင်းအောင်လေ့ကျင့်နေအသိပညာထက်မြက်အောင်လေ့ကျင့်ခြင်းအပြင်ဒီစွမ်းရည်တွေထက်မြက်လာနိုင်တယ်ပေါ့နော်ထက်မြက်လာတတိကောင်းအောင်လေ့ကျင့်တဲ့နည်းတွေကိုမဟာတတိဝိရဏတုတ်မှာတတိတမ္ပစညာပပ္ပဆိုပြီးတော့မြတ်စွာဘုရားအခန်းတစ်ခုဟောထားရှိတယ်လူရဲ့လှုပ်ရှားသွက်လက်မှုတွေအလုံးကိုအမြဲတမ်းတတိထားဖို့အသိပညာနဲ့ဆင်ခြင်စဉ်းစားဖို့ဆိုပြီးဆရာဟောထားတာရှိတယ်။ဒါတွေတော့ဒီကနေ့ခေတ်မှာတော့တတိတမ္ပစညာလို့ဆိုလိုက်ရင်တရားထုတ်တဲ့ပုဂ္ဂိုလ်တွေပဲလောရမယ်လို့သူတို့ထင်နေကြတာမဟုတ်ဘူး။ကိုယ့်ရဲ့နေ့စဉ်ဘဝမှာသွားလာလှုပ်ရှားနေတဲ့ရှင်တတိနဲ့သံစညာဒီနှစ်ခုကပူတွဲပြီးတော့လုံဆောင်တဲ့လေးချင်ကန်းတစ်ခုလှုပ်နေရမှာကိုမအသက်ရှင်နေသည်ဗျာထွက်သက်ဝင်သည်ရှိနေသည်ဗျာဒါလေးချင်လို့ရတယ်နော်တရားထိုင်မှဒီလိုလောရတာတော့မဟုတ်ဘူးအဲ့တော့တတိကောင်းလေးချင်ကိုလေးချင်နေဆိုတာဘာလေးလှုပ်လိုက်လှုပ်လိုက်ဥပမာမဲ့ကိုဝတ်တဲ့အဝတ်လေးကိုပြင်ဆင်ပြီးတော့ဝတ်တဲ့အချိန်လေးမှတောင်းပါပဲကိုဘာလုံးနေတယ်ဆိုတာတတိထားတယ်ဘာလုံးတင်တယ်ဆိုတာကိုသိတယ်ထမင်းစားနေတဲ့အချိန်အစာအာဟာရစားနေတဲ့အချိန်မှာလည်းဘာလုံးနေတယ်ဆိုတာကိုတတိထားတယ်ဘာလုံးတင်တယ်ဘာစားတယ်ဆိုတာကိုသိတာအဲ့ဒီလေ့ကျင့်ခန်းလေးလုပ်ပြရမှာဟာအဲ့ဒါတကယ်လက်တွေ့လုပ်လို့ရှိရင်တော့လက်တွေ့အကျိုးရမှာပဲဟောတတိနဲ့ပညာနှစ်ခုထက်မြက်လာအောင်လေ့ကျင့်ပေးရမှာသူ့ဘသူတော့ထက်မြက်လာတာမရှိဘူးဘဝကဟိုအချိန်ကြီးကောင်းလာတဲ့ပုံကိုယ်ကြီးကျတော့သူများနဲ့တတိကောင်းတယ်သူများနဲ့ပညာထက်တယ်ဆိုတော့အခြေခံအားဖြင့်ကတော့ရှိနိုင်ပါတယ်သို့တော်လည်းလူတိုင်းလူတိုင်းဟာကိုယ်မှာရှိတဲ့တတိကိုယ်မှာရှိတဲ့ပညာရည်တွေကိုအစွမ်းရည်ထက်အောင်လေ့ကျင့်ပေးလို့ရတယ်အဲ့ဒါကိုပဲမာသတိဥရဏတုမှာတတိတံစေညာပပဆိုခေါ်တာအချက်ခုနှစ်ချက်ပဲချက်ခုနှစ်ချက်ဆိုတော့ဟိုခန္ဓာကိုယ်ရှေ့ရွှေ့တာနောက်ရွှေ့တာနောက်ပြီးတော့လက်ကိုယ်ရတာခြေဆန့်တာကိုယ်ရဆန့်တာလုပ်တာအဝတ်စားပြင်ဆင်ဝတ်တာပကံခွဲရောက်ကင်တာစားတာတောက်တာကြည်တာရှုတာနော်စကားပြောတာတိတ်တိတ်နေတာနောက်ဆုံးအိတ်တာအိတ်တာတက်တာအစပြီးတော့ဘယ်ရာမှတတိမလွတ်စေဘဲနဲ့ကိုလုပ်တဲ့အလုပ်နဲ့စင်စားတွေးခုံမှုဟာအမြဲတမ်းတွေးဖက်ပြီးတော့လူဆိုတာကိုယ့်ကိုစဉ်းစားကြည့်လူကတော့ထိုင်နေတယ် စိတ်ကတွေးကြံတွေးနေတယ်ထိုင်းနေတာမသိဘူးလူကတော့အိတ်နေတယ်အိတ်နေမှမသိဘူးကိုကတွေးတာလေရှောက်တွေးလူကတော့လမ်းလျှောက်နေတယ်ထိုင်းဘက်ကိုကလမ်းလျှောက်နေတာမဟုတ်ဘူးကိုစိတ်ကတခြားရောက်နေအဲ့တော့ဘာနဲ့တူလို့ဆိုရင်အိမ်ငါးဖွင့်ပြီးတော့လူကလျှောက်လဲနေတဲ့တူတယ်ပေါ့ခန္ဓာကိုယ်ကြီးရုပ်ခန္ဓာကိုယ်ကြီးကတော့တခုလုံးနေတာပဲသူကသူအော်တိုမက်တစ်လို့လုံးနေရတယ်ဒီစိတ်ကတော့အဲ့ဒီမှာမရှိပဲနဲ့တခြားရောက်နေတယ်ဆိုတဲ့အနေထားမျိုးတွေကိုတခြားကိုယ်ကိုစဉ်းစားကြည့်နော်မြတ်စွာဘုရားတရားတော်တွေကလက်တွေ့လှုပ်ဆောင်အောင်မှာဖြစ်တယ်ကိုယ့်ကိုပြန်စဉ်းစားကြည့်ရမယ်ပြန်စဉ်းစားကြည့်လို့ရှိရင်အဖြေထုတ်လာနိုင်တယ်ငါတတိဘလောက်မေ့နေသလဲဆိုတာနော် mindfulness လေးချက်ကဆိုတာအဲ့ဒါပြောတာအဓိက mindfulness လေးချက်mindfulness ကအားနည်းနေကြအဲ့ဒီအားနည်းနေတာလေးကိုဖြစ်ပေးမယ်ဆိုရင်လူတိုင်းလူတိုင်းဟာဟိုတိုးတက်မှုတွေရှိလာနိုင်တယ်ပေါ့နော်အဲကြောင့်အဲ့ဒီနှစ်ခုလေးကိုခရီးဆိုင်ပြီးတော့လေ့လာအထောက်ချင်တယ်အဲ့တော့မြတ်စွာဘုရားတရားတော်ဟာဘဝမှာကောင်းကျိုးချမ်းသာတွေကိုသင်ဆောင်ပေးနိုင်တဲ့လေ့ကျင့်ခန်းနေတာလည်းဖြစ်တယ်အခုလူတွေလုပ်ကြပါတယ်ဗာလေ့ကျင့်ခန်းတော့ဆို physical exercise ကျန်းမာရေးလေ့ကျင့်ခန်းလုပ်ကြတယ်ကျန်းမာရေးလေ့ကျင့်ခန်းလုပ်ရင်အကြမ်းမာတဲ့ဆိုတာလက်ခံကြတယ်အဲ့ဒါလိုပဲ mental exercise လေးလုပ်ကြည့်ပါ mental exercise လုပ်ကြည့်လို့ရှိရင်စိတ်ပိုင်းဆိုင်ရာတိုးတက်မှုတွေအများကြီးဖြစ်လာနိုင်တယ်ဆိုတာဒါသိချတယ်เนาะတော့မြတ်စွာဘုရားတရားတော်ကလက်တွေ့ကျင့်သုံးရတဲ့တရားတွေဖြစ်လို့တရားနာတဲ့အခါမှာငါတို့ဘာလုပ်ရမလဲဘာလုပ်သင့်နေဆိုတဲ့ဒီအသိဉာဏ်ရဖို့ ਨੇ ကိုယ်တဏ္ဍာမှာလိုအပ်ချက်တည်းဟုဖြစ်ဆွနိုင်မှုပညာရတခုကိုသင်တဲ့အနေနဲ့တရားနာသင်တယ်ပေါ့နော်ပညာအဲ့တော့အခုဒါနဲ့ပတ်သက်ပြီးတော့မှတ်လိုက်ရမယ့်အချက်ကပါတော့တတိနဲ့ပညာပညာဥဆောင်တဲ့တတိကစကလုံးတွေကိုမှတ်မိတယ်မှတ်နိုင်တာပညာဥဆောင်တဲ့တတိပညာဥဆောင်တဲ့တတိဆိုတာပညာပါတဲ့တတိလို့ဆိုလို့တယ်ဒီတတိနဲ့ပညာနှစ်ခုကပေါင်းဆက်ထားတာသူလုံသူလုံကြတာတော့ပညာကမမှတ်နိုင်ဘူးမှတ်နိုင်တာကတတိယမှတ်တာသိတာကတတိကမသိနိုင်ဘူးပညာကသာသိတာအဲ့ဒါလေးကိုရှင်းရှင်းလေးနားလည်ကြင်လို့ရှင်ကိုယ့်ကိုစဉ်းစားကြည့်လိုက်လေမျက်စိကမြင်ရုံသာမြင်တာမကြားနိုင်ဘူးကြားတာကနားကြားတဲ့အလုပ်ကနားအလုပ်တာမြင်တဲ့အလုပ်ကမျက်စိအလုပ်တာအဲ့ဒါလိုပဲလူရဲ့တဏှာထဲမှာတတိနဲ့ပညာဆိုတဲ့ဒီစိတ်ပိုင်းဆိုင်ရာအီချင်းနှစ်ရာတတိကမှတ်ရမှတ်နိုင်တယ်မသိနိုင်ဘူးပညာကတတိမှတ်ပေးတာကိုသိနိုင်တယ်သူကမမှတ်နိုင်ဘူးဟောနှစ်ခုပေါင်းစပ်လဲတဲ့အခါကျတော့မှတ်မိတယ်သိတယ်ဆိုဖြစ်သွားအားလုံးဟာပေါင်းစပ်ပြီးတော့နေကြတာဆိုတာကိုတတိထားဖို့ပေါ့နော်အဲ့တော့ဒီနေ့ဓာယူမှတ်တမ်းရမယ်သုတ်တန်လေးတစ်ခုကိုမြန်မာလူခေါင်းစီပေးလိုက်တာရှာခဲသည့်ဘဝအခြေအနေများလို့เนาะရှာခဲသည့်ဘဝအခြေအနေများဘဝအခြေအနေတွေဆိုတာဘာတွေလဲဘုန်းကြီးတို့တွေဘဝရထားကြတယ်တယောက်နဲ့တယောက်အခြေအနေတွေတူလားဆိုတော့မတူเนาะဘဝအခြေအနေကိုရထားတဲ့ဘဝအခြေအနေတချို့ကအလောက်ကိုင်းအဆင်ပြေတယ်တချို့ကအလောက်ကိုင်းမဆင်ပြေဘူးတချို့ကအလောက်ကိုင်းရှိတယ်တချို့ကအလောက်ကိုင်းတော့မရှိဘူးတချို့ဆောင်းဝင်နေပြည့်စုံတယ်တချို့ဆောင်းဝင်နေမပြည့်စုံအမျိုးစုံပဲပေါ့ဘဝအခြေအနေတွေကမတူကြတဲ့ဘဝအခြေအနေတွေရှိတယ်ဒါသိချာကိုယ်ကိုစဉ်းစားကြည့်မတူညီတဲ့ဘဝအခြေအနေတွေရှိနေကြအဲ့တော့အလုံးကိုမတူညီတဲ့ဘဝအခြေအနေတွေထဲမှာရာခဲတယ်လူတိုင်းကလည်းလိုချင်တယ်သို့သောအမှန်တမ်းရာခဲတယ်နှစ်သက်ဖွယ်လည်းကောင်းတယ်အဲ့ဒီဘဝအခြေအနေတွေကိုမြတ်စွာဘုရားကရှာခဲ့တဲ့ဘဝအခြေအနေ၅မျိုးဆိုပြီးတော့ခွဲဟောထားတယ်နော်အလုံးဒီလူတိုင်းလူတိုင်းရဲ့ဘဝမှာဒါလိုအပ်ချက်တွေလို့သူတို့မှတ်သားနားလည်ရမှာပဲမြတ်စွာဘုရားဟောထားတဲ့ဒီသုတ္တံမှာတော့ဘဝအခြေအနေ၅ရပ်ကိုဖော်ပြထားတယ်ရှာခဲ့တဲ့ဘဝအခြေအနေ၅ရပ်အဲ့တော့ကိုယ်ဘဝနဲ့ကိုဆက်ဆက်ပြီးတော့ခြေပြီးအဲ့ရခဲ့တဲ့ဘဝအခြေအနေ၅ရက်နဲ့ပတ်သက်ပြီးမြတ်စွာဘုရားဟောတဲ့သုတ်တန်လေးဟာလူတွေကိုအသိပညာတစ်ခုပေးတဲ့သုတ်တန်လေးတစ်ခုဖြစ်တယ်။အဲ့တော့ဒီသုတ်တန်လေးဖြစ်ပေါ်လာပုံလေးကိုပြောအောင် မြတ်စွာဘုရားကဝါတော်20ပထမဝါတိတ်ကနေပြီးတော့ဝါတော်20ဆိုလို့ရှိရင်ဟိုဒီဒီမှာလှက်လှက်ပြီးသတင်းသုံးတယ်ဝါတော်21ဝါမြောက်ကနေစပြီးတော့ဝါတွင်ကာလမှာဆိုရင်တောင်ထိပ်မြို့မှာနေတာများတယ်တောင်ထိပ်မြို့မှာကြီးပဲသတင်းသုံးတဲ့ဝါတွေပေါ့ဘာကြောင့်လို့ဆိုရင်တော်ဝိရတကားတွေကမြတ်စွာဘုရားပေါ်မှာအလွန်ကျေးဇူးများကြတယ်။တန်ဃာတွေကိုဂိယုဆိုင်တယ်ကျေးဇူးများတယ်။အဲ့တော့မြတ်စွာဘုရားကဓာရီကိုตายာလို့တောင်းအထိမှနေတာလားဆိုတော့ဒီလိုတော့မဟုတ်။ကျေးဇူးများတဲ့ပုဂ္ဂိုလ်တွေရှိလို့ကျေးဇူးရှိရင်ကျေးဇူးတုံ့ဆက်တယ်ဆိုတာသူတော်ကောင်းတွေရဲ့အလေးထားပဲဒါတော့။အဲ့တော့မြတ်စွာဘုရားက25ဝါနောက်ပိုင်း25ဝါ45ဝါတဲ့မှာနောက်ပိုင်း25ဝါတောင်းထိပ်မှာအနေများတယ်။တောင်းထိပ်မှာအလုံးသိကြတဲ့အတိုင်းကျောင်းနိုင်ကြီးနှစ်တိုက်ထင်ထင်ရှားတဲ့ကျောင်းနိုင်ကြီးကနှစ်တိုက်ရှိတယ်။သို့တော့နှစ်တိုက်တော့မကဘူးပေါ့နော်။မကပေမဲ့လို့ထင်ရှားတဲ့ကျောင်းနိုင်ကြီးနှစ်ခုကတောင်းထိပ်မြို့တောင်အနောက်တောင်နောက်မှာရှိတဲ့စေရွန်ကျောင်းနဲ့တောင်းထိပ်မြို့ရဲ့အရှိဘက်မှာရှိတဲ့ပုပ္ဖာယုံဆိုပြီးကျောင်းနိုင်ကြီးနှစ်တိုက်ရှိတယ်။အဲ့တော့အရှိမှာရှိတဲ့ကျောင်းနိုင်ကဝိတ္တခါရဲ့ဝိတ္တခါလှူဒန်းထားတဲ့ကြောင်းလိုက်ပေါ့အနောက်မှာရှိတဲ့တောင်ဟိုအနောက်တောင်ဘက်မှာရှိတဲ့ကြောင်းကတော့အနာရမိန်တိကြီးလှူထားတဲ့စေတဝန်ကြောင်းလိုက်ကြီးပဲဖြစ်တယ်အဲ့ဒီမှာမြတ်စွာဘုရားကသူတို့နှစ်ဦးကသာသနာတော်ထောက်ပံ့တဲ့နေရာမှာသူများနဲ့မတူဘူးသူများနဲ့ပိုးပြီးတော့တန်ခါတွေကိုထောက်ပံ့တယ်ဒါကြောင့်မလို့မြတ်စွာဘုရားကသူတို့ရဲ့ခြေဆုတွေကိုဟိုအတိမပြုတဲ့အနေနဲ့နောက်ပိုင်းမှာအဲ့ဒီမှာနေတာများတယ်နေတာများတယ်ဝိတ္တခါရုအနာရုအိနုဆိုတာကျောင်းကိုတနေ့နှစ်ခေါက်ပုံမှန်ရောက်တယ်အိမ်မှာလည်းပဲတိတ်တိတ်မှာတန်ခါ2000အတွက်နေရာခင်းထားတယ်အများတာတန်ခါ2000အတွက်အစားအစာနဲ့နေရာခင်းကျင်းထားတယ်သူတို့အစင်းနဲ့အဲ့ဒီမဲ့နေ့စဉ်နဲ့သူတို့လုပ်နေတဲ့အလုပ်တွေကဒီအလုပ်တွေပဲလူမှုတမ်းမှုအလုပ်တွေနဲ့ပဲသူတို့ချိန်ကုန်တယ်စီးပွားရေးမရှာဘူးလားဆိုရှာပါတယ်သူတို့လည်းစီးပွားရေးလည်းလုပ်တယ်သို့သောအလေးပေးပြီးလုပ်တာအဲ့ဒီနှစ်ခုဒီထက်မဲ့အနာရဘိန်တထေးဆိုတာတကောလည်းစိတ်ထားကောင်းတယ်စိတ်တက်ပျော့ပြောင်းတယ်သူကသူ့ရဲ့နာမည်ရင်ကတော့သူတ္တတလို့ခေါ်တယ်သူ့ရဲ့နာမည်ရင်ကသူတ္တတသူမညီတယောက်လည်းရှိတယ်အဲ့ဒီညီရဲ့နာမည်ကတော့သူဖူတီလို့ခေါ်တယ်သူဖူတီကစေရွန်ကျောင်းကြီးရဲ့ချတဲ့ပွဲမှာသင်္ကန်းကိုသွားတယ်သင်္ကန်းကိုသွားတယ်သူတတကတော့အနာတပိန်ဆိုတဲ့ပွဲနဲ့ပဲရာသက်ပံသာသနာတော်ထောက်ပံ့ပြီးတော့စေရွန်ကျောင်းကြီးကိုတိဆောက်ပြီးတန်ခါရရဲ့အကျိုးပြုသွားတဲ့ပုဂ္ဂိုလ်ပေါ့အဲ့တော့ဘုရားစီရှောက်တန်းရောက်တိုင်းသူကမြတ်စွာဘုရားပေါ်မှာတန်ဟောစဉ်အမြဲတမ်းကြီးတယ်သူကသောတပန်မဲ့ရှိသေးတာတန်ဟောစဉ်တော်ကြီးတော့မြတ်စွာဘုရားသူလာလို့သူ့ကိုတရားဟောရမယ်ဆိုရင်သူကပင်မမှတအားဆိုးတယ်ဆိုးသည့်အတွက်ကြောင့်မြတ်စွာဘုရားကိုဘယ်တော့မှမေးခွန်းတွေဘာတွေမေးလို့မရှိဘူးတယ်အမြဲတမ်းနဲတယ်ဒါပေမဲ့တစ်ခါတလေသုံးတန်လေးတွေတစ်ခုတလေတော့ရှိပါတယ်သူမေးတဲ့မေးခွန်းတွေအစားထဲမှာတော့မေးခွန်းမေးတာပထမနဲတယ်ပေါ့နော်။ကြောင်းနေတိုင်းလာတာနဲ့စားလို့ရှိရင်ရသော်ဘုရားကမေးခွန်းမေးတာပထမနဲတယ်။သို့တော့မြတ်စွာဘုရားကအနာရဝိန်တထေတို့ဝိတာခါတို့လာလို့ရှိရင်ကြောင်းတန်ခါးတွေပေါ်မှာအလွန်ကျေးဇူးများတဲ့တကားတွေဖြစ်သည့်အတွက်ကြောင်းရောက်လာရင်တော့တရားတစ်ပုဒ်တော့မြတ်စွာဘုရားကဟောလိုက်တာကြီးပဲလို့စာရဲမှာတဘာဝရအထက်ကမှဒီလိုမှတ်တမ်းတင်ထားတာရှိအဲ့ဒီမဲ့အခုဒီကနေ့ဟောမဲ့ရာခဲသည့်ဘဝအခက်အခြေအနေများဆိုတာအဲ့နာရဝိသတိကိုဟောတဲ့တုတ်တန်နေတယ်ကတုတ်တန်နေတစ်ခုပဲသူကလူမှုရေးနဲ့ပတ်သက်ပြီးတော့ဆက်ဆက်မှုရှိတယ်ဒါကြောင့်မို့လောကမှာလူတွေဟာရာခဲတဲ့ဘဝအခြေအနေတွေအဲ့ဒါမှလူတိုင်းလဲရချင်တယ် မြတ်နိုးတယ်နှစ်သက်ဖွယ်လည်းကောင်းတယ်အဲ့ဒီလူတိုင်းမြတ်နိုးပြီးနှစ်သက်ဆရာကောင်းတဲ့ရခြင်းနဲ့ဘဝအခြေအနေတွေဟာလူတိုင်းရသလားဆိုမရဘူးဒါကြောင့်မို့ရခဲ့တဲ့ဘဝအခြေအနေ၅မျိုးဆိုပြီးတော့ဒီသုတ်တံမှာမြတ်စွာဘုရားကအနာရဝိတ္ထေကြီးကိုဟောတဲ့တရားလေးဒါရိုးရိုးရှင်းရှင်းလေးဟောတဲ့တရားတရားကိုစလိုက်တဲ့အခါမှာလောကမှာတဲ့အလုံးနှစ်သက်ဆရာကောင်းတယ်လူချင်းဆရာလည်းကောင်းတယ်မျက်နှာဆရာလည်းကောင်းတယ်ဒါပေမဲ့လို့ရှားခဲ့တဲ့ဘဝအခြေအနေဆိုတာငါးမျိုးရှိတယ်တို့နာရဝိန်တထေယုဒီခေါင်းစည်းလေးနဲ့ဟောလိုက်တာအဲ့ဒီငါးမျိုးကိုမမိအောင်ခုငါးမျိုးကိုပထမအကြံဉာဏ်ပြောနံပါတ်၁ကပါတော့ဆိုရင်လူဖြစ်လာလို့ရှိရင်လူတိုင်းလူတိုင်းဟာအသက်ကိုတမိုးထားလာကြ။ဟောအသက်ရှည်ခြင်းရတယ်အသက်ရှင်ခြင်းနဲ့ရှည်ခြင်းနဲ့လူတွေဟာတရားမှကြောက်တယ်သက်ရှင်တာကိုတမိုးထားတယ်သို့တော့တမိုးထားရင်ပဲလူတွေဟာဘဝတစ်ခုဆုံးသက်သွားကြတယ်သစ္ဆုံးခြင်းဆိုတာဖြစ်သွားတယ်အဲ့ဒီလူလောကမှာလူတွေမျက်နှိုးတဲ့အရာပါတော့လို့ဆိုလို့ရှင်အသက်ရှင်မှုပဲနော်ဒါအရသိချပါဘူးလူတိုင်းလူတိုင်းဟာအသက်ရှင်မှုမျက်နှိုးတွေသို့တော့လူတိုင်းရလားဆိုမရဘူးငယ်ငယ်နဲ့တည်သွားတဲ့လူတွေရှိတယ်မအိုးခင်တည်သွားတဲ့လူတွေရှိတယ်မျိုးစုံရှိတယ်ပေါ့ကိုလူချင်းတဲ့အတိုင်းတော့မရကြဘူးပေါ့သို့တော့လူတိုင်းခြိုက်တယ်အဲ့ဒီအသက်ဆိုတာအသက်ရှင်မှုဆိုတာလေးကလူတိုင်းကြိုက်ပြီးတော့ရခဲ့တဲ့ဘဝအခြေအနေလေးတစ်ခုပဲတဲ့နောက်တစ်ခုကတော့ပါဠိလိုဝဏ္ဏလို့ဆိုဝဏ္ဏဆိုတာအစင်းလှတဲ့လို့ပြန်ညားတယ်သို့တော့တကယ်တော့အသားရည်စွပြေမှုလို့ဆိုလို့ဘဝဟာကိုရလာတဲ့အသားဖြူရမဲတာနဲ့မဆိုင်ဘူးချမ်းမာပြီးတော့ဟိုရှိတဲ့အသားရောင်ကိုဆုလို့တယ်ပေါ့နော်အာဖရိကလူတွေပဲဖြူလိုက်မလို့ဥရောပလူတွေကြတော့လဲမဲခြင်းလို့ပဲရအောင်သူကလည်းသူအသားရောင်ဆိုတာရှိတယ်ညမလူမျိုးတွေကြတော့လဲအဝါရောင်လေးပေါ့အဲ့လိုအသားဖြူတာရဲ့အသားနဲ့တာရဲ့အသားဝါရရဲ့၃မျိုးရှိတယ်ထင်ပဲကိုရှိတဲ့ဒီ skin color ပေါ့လူတွေရဲ့အရောင်အတိုင်းပဲကျမ်းမာတဲ့အသားရောင်စူပြေတဲ့တောက်မြောက်တောက်ပြောင်နေဆိုတဲ့အနေထားတစ်ခုဟာလည်းပဲလူတိုင်းလူတိုင်းပဲရှားထားတဲ့ဘဝမှာစူးစူးပြေးပြေးအသားရောင်စူးစူးပြေးပြေးနဲ့ကျန်းကျန်းမာမာအနေထားမျိုးဟာလူတိုင်းလူတိုင်းဖြစ်ဖြစ်ကြမဖြစ်လို့ရှင်လည်းမိကလိုင်းပြီးတော့ပြောင်းကြတယ်ပေါ့မျိုးစုံပေါ့မဖြစ်တာဖြစ်အောင်လုပ်ကြတယ်ခုခေတ်မှာဆိုရင်တော့ပို့ပြီးတော့နီးတွေကလုံနေကြအဲ့ဒီအသားရောင်စုပြေမှုဆိုတာကိုဟာလည်းပဲလူတွေကြိုက်ကြတယ်နှစ်သက်ကြတယ်မျက်နှိုးကြတယ်ဒါပဲလူတိုင်းရောက်လာရလာဆိုမရဘူးတချို့ကြတော့အဝါလွန်သွားတဲ့အခါရုပ်ပြည့်ဆင်းပြည့်ဖြစ်သွားတယ်အပိန်လွန်သွားလို့ရတယ်လည်းရုပ်ပြည့်ဆင်းပြည့်ဖြစ်တယ်အသားရောင်ကမစုပြေဘဲနဲ့မွေးချောင်းနေရင်လည်းရုပ်ပြည့်ဆင်းပြည့်ဖြစ်ပြန်တယ်အဲ့တော့လူတိုင်းလူတိုင်းဟာကိုလိုချင်တဲ့အသားရည်စုပြေမှုကိုရနိုင်လားဆိုမရနိုင်ဘူးတကယ်မို့ရခဲ့တယ်လူတိုင်းနိုင်စိတ်တယ်အဲ့ဒါဒုတိယကတော့အသားရည်စုပြေခြင်းလို့ဆိုလိုတယ်ပေါ့နော်နောက်တစ်ခုကဘာလို့ဆိုလို့ရှိရင်ဒုက္ခကိုချမ်းသာမှုစိတ်ချမ်းသာမှုကိုချမ်းသာတဲ့စိတ်ချမ်းသာတယ်ဆိုတာ happiness ကိုပြောတာဘဝမှာခန္ဓာကိုယ်နေရလည်းပဲနေတိုင်းလို့ကောင်းတယ်စိတ်ကလည်းပဲပျော့ရွှင်တယ်အဲ့ဒီကိုချမ်းသာခြင်းစိတ်ချမ်းသာခြင်းဆိုတဲ့ဒုက္ခဟာလည်းပဲလူတိုင်းလူတိုင်းလိုချင်ကြတယ်ဒါကြောင့်သို့တော်လည်းလူတိုင်းလူတိုင်းဟာရလာလို့ဆိုလူတိုင်းဟာစိတ်ချမ်းသာမှုတွေဆုံးရှုံးနေတဲ့ပုံကိုယ်တွေလည်းများစွာရှိတယ်ကိုယ်ကာယပိုင်းဆုံးရှုံးနေတဲ့ပုံကိုယ်တွေလည်းများစွာရှိတယ်အဲ့တော့ဒါလည်းပဲပြောတာပြောရတော့လူတိုင်းမရနိုင်ကြဘူးပေါ့နော်တခုခုတော့အခက်အခဲတွေ့တာ ချမ်းသာတယ်ဆိုတာပတ်စံရှိရင်ချမ်းသာတယ်လို့လူတွေကထင်ကြတယ်တကယ်တော့ပတ်စံရှိုံနဲ့မချမ်းသာပတ်စံရှိပြီးဆင်းရဲနေတဲ့လူတွေအများရှိတယ်နော်ပတ်စံရှိပြီးဆင်းရဲကြအဲ့တော့ချမ်းသာတယ်ဆိုတာကတခြားပဲဟိုရှိလို့ချမ်းသာတာကတစ်မျိုးအထိဒုက္ခလို့ခေါ်တယ်နောက်တစ်ခုကကိုယ်သုံးညနာလေးသုံးနေရလို့ရှိရင်လည်းသုံးဆွဲရလို့ချမ်းသာတဲ့အသုံးပြုချမ်းသာလေးရတစ်ခုရှိတယ်။နောက်တစ်ခုကတော့ကျွေးတွေပါမရှိလို့စိတ်ထဲမှာဒီပူပန်စရာမရှိလို့ချမ်းသာတာလေချမ်းသာတာပဲ။အခုခေတ်တော့ချမ်းသာမှုတွေလည်းမျိုးစုံဆင်းရဲမှုတွေလည်းမျိုးစုံပဲ။မျိုးစုံပဲ။အလောက်ကိုင်းမရှိလို့စိတ်ဆင်းရဲတာတို့အလုတ်ပြုတ်လို့စိတ်ဆင်းရဲတာတို့ဟောကိုလို့ရှင်တဲ့အလုတ်မရလို့စိတ်ဆင်းရဲတာတို့ခုခေတ်အများကြီးပဲရှိမှာပေါ့တော့ယူကိုရရှင်တာလေးရနေလို့ချမ်းသာတာလည်းရှိတာနောက်ဆုံးမှာတော့ဘဝမှာဘာအပြစ်မှမလုပ်လို့အပြစ်ကင်းတဲ့ချမ်းသာဟာဒါအကောင်းဆုံးပဲလို့ဒီလိုချမ်းသာဒုက္ခမျိုးတွေဆိုတာလေရှားတယ်တချို့ကျတော့ပတ်စံတော့ရှိတယ်အပြစ်တွေရှိနေတော့စိတ်ဆင်းရဲနေအဲ့လိုဝိจิตနာပြည့်စုံတော့လေအခြားကိစ္စတွေနဲ့စိတ်ညစ်စရာတွေနဲ့နေတဲ့လူတွေကလည်းအများကြီးဒါကြောင့်မို့ချမ်းသာဆိုတဲ့စကလုံးဟာလူတိုင်းလည်းကြိုက်တယ်နှစ်သက်တယ်မျက်နှိုးတယ်သို့တော့လူတိုင်းရလားဆိုမရကြဘူးလူတိုင်းမရနိုင်ကြဘူးတဲ့အဲ့ဒါကတစ်ခုနောက်တစ်ခုကဘာတော့ဆိုရင်ယတလို့ခေါ်တယ်ယတဆိုတာဘာပြောတာတော့ဆိုစီစဉ်ဥစ္စာအချွေရန်နဲ့ဂုံတရင်ကိုယတလို့ခေါ်တယ်။ဟိုလောကရန်ရှိပါတဲ့ထက်မှာယတောအာယတောလို့ကြားဘူးကြလိုက်မယ်နော်။အဲ့ဒီမှာအချာယံသူကဆိုလိုတာစီစဉ်ဥစ္စာရှိမှုဂုံတရင်ကြီးမှုဆိုတာလေ။ခုခေတ်ဆိုရင်တော့နာမည်ကျော်ခြင်းတဲ့ပုဂ္ဂိုလ်ကြီးဆိုတာလေဒါနာမည်မကျော်တဲ့ပုဂ္ဂိုလ်ကြီးနာမည်ကျော်သောယတအချမ်းရရှိတယ်မရှိဘူးဂုံတရင်ကြည့်တယ်မကြည့်ဘူးဆိုတာတွေ ਨੇ လူတွေမှာကိုလိုရင်နဲ့ဆန္ဒပြည့်ခြင်းမပြည့်တာလူတိုင်းကတော့စိတ္တဥစ္စာကြွယ်ဝချမ်းသာခြင်း ਨੇ ဂုံတရင်လည်းကြီးခြင်း ਨੇ လူသည်လည်းများခြင်း ਨੇ ဆိုတာဒါလူတွေရဲ့လိုအပ်ချက်ပဲသို့တော့အဲ့ဒီဘဝအခြေအနေဟာလည်းပဲလူတိုင်းရလာတော့ဆိုမရဘူးရခဲတယ်လို့ပြောရမှာဖြစ်တယ်နောက်ဆုံးတစ်ခုကတော့မြတ်စွာဘုရားကဘာကိုရည်ညွှန်းလိုက်တော့ဆိုနောက်ဆုံးတစ်ခုကတော့တက္ခလို့ဆိုရဲဘဝမှာချမ်းသာဒုက္ခအတိပြည့်ဝတဲ့နတ်ပြည်ဆိုရဲချမ်းသာဒုက္ခကိုပြောတယ်တက္ခဆိုတာတက္ခဆိုတဲ့အဓိပ္ပာယ်ကဘာလို့ဆိုရဲဗမာလူကတော့နတ်ပြည်လို့ပဲဘာသာပြန်တယ်တက္ခရဲ့အဓိပ္ပာယ်နားလည်ခြင်းလို့ရှင်သူကသူအက္ခလို့ပုတ်ဖြတ်ပြီးတော့သူဆိုတာကောင်းတဲ့အက္ခကထိတ်တန်းအာယုန်နေဆိုလိုတာကမျက်စိနဲ့မြင်ရတာလဲအကောင်းကြီးပဲနားနဲ့ကြားရတဲ့အသံတွေကလဲအကောင်းကြီးပဲနှာခေါင်းနဲ့နမ်းရှူရတဲ့အနံ့တွေကလဲအကောင်းကြီးပဲလျှာနဲ့လဲရတဲ့အရသာလဲအကောင်းကြီးပဲခန္ဓာကိုယ်နဲ့ထိတွေ့ရတာလဲအကောင်းကြီးပဲအဲ့ဒီအကောင်းကြီးကြီးပဲစိတ်ချမ်းသာစရာတွေနဲ့ဘဝမှာဆုံတွေ့နေရတဲ့အနေအထားမျိုးကိုတက္ကနတ်ပြည်လို့ပြောတာနတ်ပြည်ဆိုတာအများအားပျော်ရွှင်စရာတွေနဲ့စိတ်ညစ်စရာဆိုတာမရှိဘူးနော်နတ်ပြည်မှာအလုပ်ပြုတ်စရာမရှိဘူးနော်အလုပ်မလုပ်ရလို့ငွေကြေးမရဘူးဆိုတာလည်းမရှိဘူးသူကကုသကံအကျိုးပေးတာနဲ့နတ်တွေဟာချမ်းသာကြထူးခြားတာဗာနဲ့တူလို့ဆိုလူကအသက်ကြီးလာလို့ရှိရင်အလှပါတွေယော့ပြီးတော့အိုမင်းပြီးတော့လာတယ်။အိုမင်းရုပ်တော့ပြီးလှပမှုတွေကျဆင်းလာတယ်။နတ်တွေကတော့အဲ့လိုမဟုတ်ဘူး။အသက်ကြီးလေပိုလှလေတဲ့သူက။နော်။အသက်ကြီးရင်ပိုတကိုးကြီးလာတယ်။အသက်ကြီးလေတကိုးကြီးလေအသက်ကြီးလေရုပ်ကပိုလှလာလေ။အဲ့လိုဆိုတယ်။ဒါကြောင့်မို့နတ်ပြည်ဆိုတာဟာမျက်စိနဲ့မြင်ရရင်လည်းအကောင်းကြီး အခုကောင်းနေကြီးမမြင်ရဘူးလေတွေ့ပြီမှာဆိုတော့ကောင်းတာလည်းတွေ့တာမကောင်းတာလည်းတွေ့တာကြားရတဲ့အတန်တွေအားလည်းပဲအကောင်းကြီးပဲဒီလူပြေကြတော့ပဲအကောင်းတွေကြီးကြားမကောင်းတဲ့တွေလည်းပြည့်နေတာနော်ကိုယ်မကြိုက်တဲ့အတန်တွေကလည်းပြည့်နေကြားနေရအနှံ့ဆိုလဲလက်ပြေမှာမွှေးကြိုက်တဲ့အနှံ့လွယ်လို့တခြားအနှံ့ရှိလူပြေမှာတော့အမျိုးစုံနှာခေါင်းပိတ်ရတာတွေအများကြီးရှိလေရတဲ့အရသာဆိုရင်လည်းနောက်ပြေမှာကိုကြိုက်တဲ့အရာသာပြပြဝါးရှိအထီးတွေဆိုလို့ရှိရင်လည်းမကြိုက်လို့စိတ်ဆင်းရဲစရာကောင်းတဲ့အထီးတွေမျိုးဆိုတာမရှိဘူးနောက်ပြေမှာအကုန်လုံးအာလုံးမျက်စိနန္ဒလေယကာယမှာဆက်သွယ်လာတဲ့အာယုံမြန်မှန်တပြတကယ်ကိုစိတ်ချမ်းသာရကောင်းပြီး comfortable ပေါ့နော်စိတ်ချမ်းသာစရာကောင်းပြီးတော့ခြေနဲ့စရာကောင်းတဲ့အရင်နဲ့ပဲနေရတော့ဒါကြောင့်မို့လို့တက်ခဆိုတာနတ်ပြည်ကိုပြောတာနတ်တွေရဲ့ဘဝကိုဆိုလို့အဲ့တော့လူတွေဟာဘဝမှာပြန်ပြောင်းလိုက်မယ်ဆိုရင်အသက်ရှင်မှုဆိုတဲ့အာယုရယ်ဝန္ဒဆိုတဲ့အသားရည်ဆိုပြီးမှုရယ်ဒုက္ခဆိုတဲ့ကိုချမ်းသာစိတ်ချမ်းသာရယ်ယတဆိုတဲ့စီစဉ်ဥစ္စာကျွဲဝပြီးတော့လူတကာရဲ့ချီးမွမ်းမှုခံရတယ်ဂုဏ်သတင်းကြီးတယ်ဆိုတာရယ်နောက်ဆုံးတည်တဲ့အခါနတ်ပြည်ဆိုတာရယ်တော့ဒါတွေဟာလူတွေရဲ့ဘဝအခြေအနေတစ်ခုပဲဖြစ်တယ်ပေါ့เนาะအဲ့ဒီဘဝအခြေအနေဟာဒါအကုန်ပေါင်းစပ်လိုက်လို့ရှင်မြန်မာပြည်ကဘဝအခြေအနေပဲဖြစ်ဖြစ်စင်ကာပူကဘဝအခြေအနေပဲဖြစ်တခြားနိုင်ငံကဘဝအခြေအနေပဲဖြစ်စီဒီဘဝအခြေအနေတွေဟာနာမည်သာမြေမြို့ကွဲခြင်းကွဲပြီးမယ်လို့ဒီထဲမှာအကုန်ကျုံးဝင်သွားတယ်เนาะဒီထဲမှာအကုန်ဝင်ဒီစကလုံးငါးလုံးဟာအကုန်ပါသွားတယ်လို့ဆိုတော့ဒီထဲမှာပဲအကုန်လုံးတောင်မို့မြတ်စွာဘုရားကဒီငါးမျိုးကိုပဲဟောလိုက်တယ်နော်တရှင်မှုတရှင်နေဆိုတာဘယ်မှာပဲဖြစ်ရတရှင်တာတောင်မို့လို့ဘယ်နိုင်ငံပဲဖြစ်ဖြစ်နော် long life ဆိုတာဆူတောင်းကြတာပဲမဟုတ်လားတရှိပါစေဆိုတာသူ့ဘာသာစကားနဲ့သူဆူတောင်းနေကြတာပဲ long lifeရဘယ်နိုင်ငံပဲဖြစ်ဖြစ်တက်ရှိခြင်းညာဘယ်နိုင်ငံသူပဲဖြစ်ဖြစ်အသားရည်စုပြည့်ခြင်းနဲ့ကျမ်းမာခြင်းဘယ်နိုင်ငံသူဘယ်နိုင်ငံသားဖြစ်ဖြစ်ချမ်းသာခြင်းဘယ်သူပဲဖြစ်ဖြစ်နာမည်ကြီးခြင်းနဲ့ဂုဏ်သတင်းကြီးခြင်းနဲ့ဘယ်ပုဂ္ဂိုလ်ပဲဖြစ်ရင်တရားကောင်းအတုဂတိကိုရောက်ခြင်းညာဆိုတက်ခဆိုတဲ့အခြေအနေတခုလိုလားကြတာချီပဲအဲ့ဒီငါးချက်ကိုသစ္စာပြားကအနာရိန်တတိကိုဒီငါးချက်ကိုခေါ်လိုက်ခေါ်တယ်ဘာရွယ်ချက်နဲ့ခေါ်တာတော့လို့ဆိုစဉ်းစားကြည့်ရမှာဒီငါးချက်ဟုတ်ပြီလူတွေကြိုက်တယ်သို့တော့လူတိုင်းရလားဆိုမရရှားဖို့လွယ်သလားဆိုမလွယ်ဘူးအဲ့တော့မလွယ်တော့လူတွေကဘာတွေလုပ်ကြတော့ဘာတွေလုပ်ကြလဲစဉ်းစားကြည့်ဦးအသက်ရှင်ဖို့အတွက်ဘာလုပ်ကြလဲဆိုဆူတောင်းကြသက်ရှိဖို့အတွက်ဆူတောင်းကြတယ်အသက်ရှိခြင်းကြတယ်လူတိုင်းလူတိုင်းနဲ့အဲ့ဒီလိုအသက်ရှိပါရစေအသက်ရှိပါစေနော်အသက်ရှိခြင်းနဲ့ဆိုတာလေးနဲ့တင်ဒီအသက်ရှိရောလားအဲ့ဒီဘိုင်းကျတော့မစဉ်းစားကြတော့ဘယ်သူပဲဖြစ်ဖြစ်ဘယ်နိုင်ငံသားဘယ်ဘာသာဝင်ဘယ်လူမျိုးပဲဖြစ်ဖြစ်အသက်ရှိဖို့ဆူတောင်းဆူတောင်းလို့ရတယ်လို့ထင်နေတယ်လို့ဆူတောင်းကြတာပဲပြားဆို။ကျန်တဲ့ဒီအသားရည်ဆုပ်ပြေမှုတို့ချမ်းသာဒုက္ခတို့ခုနစီရင်ဥစ္စာကျွဲဝါပြီးချီးမွမ်းခံရမှုကိုယ်သတင်းချီးမှုတို့တည်ရင်ကောင်းသူရိပုံရောက်ဖို့ဆိုတာလေဒါတွေနဲ့ပဲဆူတောင်းဆူယူပြုကြတယ်တောင်းကြတယ်။ဘုရားသခင်မတော်ဘုရားဘုရားသခင်ရဲ့ကျေးဇူးကြောင့်ဆိုပြီးတော့ဘဝအခြေအနေကောင်းလေးကိုလူတိုင်းလူတိုင်းဟာဖြစ်ချင်ကြတောင်းတာအဲ့တော့မြတ်စွာဘုရားဒါနဲ့ပတ်သက်ပြီးတော့ဘာတတိပေးတုံဆိုတာခေါ်ကျင်တဲ့အချက်ကတော့ဘာလို့ဆိုရင်အဲ့ဒီဘဝရာခဲတဲ့ဘဝအခြေအနေကောင်းလေးကိုတဲ့ဒီမြတ်စွာဘုရားဟောပုံကတော့နာအာယသနာဟေတုသရှိပါရစေ ကျမ်းမာပြီးတော့သားရည်ဆုပြေပါရစေ ထာဝရချမ်းသာပါရစေ ဂုဏ်သတင်းကြီးပါရစေ နာမည်ကြီးပါရစေ က ကောသေလို့ရှိရင်နတ်ပြည်ရောက်ပြရသေးတယ်ဒီလိုဆူတောင်းယုံနေတော့မရဘူးတဲ့ညဆောဘုရားဟောတော့လောကလူတွေကတော့ဆူတောင်းကြဆူတောင်းယုံစိတ်ထဲကနေရည်စူးပြီးတော့တောင်းတနေုံနဲ့ဒါတွေဟာမရနိုင်ဘူးတဲ့ဘာထောက်ပြတော့ဆိုညဆောဘုရားအကယ်၍ဆူတောင်းယုံစိတ်ထဲကလိုချင်ယုံနဲ့ရနိုင်မယ်ဆိုရင်ဘသူကဘသူတွေအောက်တန်းကြတာရှိမှာတော့ ਨੇ လူတွေဟာအလုံးဟာကိုယ်ဆန္ဒပြည့်နေကြမှာပေါ့ခုတော့ဆန္ဒမပြည့်ပဲနဲ့ဘဝတစ်ခုကဆုံးသက်သွားကြတယ်ကိုလိုချင်တာမရဘူးဆိုတာအများကြီးပဲတော်တော်တချို့လူတွေကကိုလိုချင်တာရတယ်လို့ထင်တာမရတာတွေအများကြီးပဲနော်သူ့ဘဝတိုင်းသူဖြစ်သွားတာမရတာတွေကအများကြီးပဲကိုဖြစ်ချင်တာမဖြစ်တာတွေကအများကြီးအဲ့တော့မြတ်စွာဘုရားကဒီသုတ်တမှာဒီရဘဝအခြေအနေခေါင်းနေရခဲ့တဲ့ဘဝအခြေအနေတွေကိုတဲ့ဆုတောင်းယုံနဲ့လည်းမရနိုင်ပါဘူးစိတ်ထဲကတန်တတောင်းတနေယုံနဲ့လည်းမရနိုင်ပါဘူးမရနိုင်ဘူးအကယ်၍ရနိုင်မယ်ဆိုရင်လူတိုင်းဟာအကောင်းကြိုက်လို့အကောင်းဆုတောင်းကြမှာကြီးပဲတဲ့ဘယ်သူနဲ့ဘယ်သူမှကိုယ်ပြချမ်းသာမှုရှိမှာမဟုတ်ဘူးလို့ဒီလိုထောက်ပြပြီးမြတ်စွာဘုရားသုံးသင်ဆုံးမပေးတာတော့အေးဒါတွေကိုရချင်ရင်မင်းရစေနိုင်တဲ့အကြောင်းတရားကိုလုပ်ပါရစေနိုင်တဲ့လမ်းကြောင်းကိုလျှောက်ပါလို့ဘုရားအဲ့လမ်းကြောင်းတွေဖော်ပေးတာအသက်ရှိခြင်းနဲ့ဆိုလို့ရှိရင်နဲ့အာယုတံဝတ္တနိကပฏิပဒါပฏิပစ္စည်းတပါအသက်ရှင်နေတယ်ဆိုလို့ရှိရင်အသက်ရှင်မဲ့လမ်းကြောင်းတိုင်းသွားတယ်အဲ့ဒါကိုကျင့်လို့ဆိုလို့တယ်အသက်ရှင်နေတာကိုထိုင်ပြီးတော့အသက်ရှင်ပြရစီလို့ဆူတောင်းနေုံနဲ့မရဘူးအသက်ရှင်ခြင်းနေုံနဲ့မရဘူးအသက်ရှင်တဲ့လမ်းကြောင်းကိုသွားပါအသက်ရှင်စေနိုင်တဲ့လမ်းကြောင်းကိုသွားတဲ့အသက်ရှင်စေထက်တဲ့အလုပ်မျိုးကိုလုပ်ပါအဲ့တော့အဲ့ဒီနေရာမှာမြတ်စွာဘုရားကတော့ဒီလောက်ပဲဟောတယ်တော့ဘယ်ဟောတာကိုချက်ကားပြီးတော့နည်းနည်းကြည့်ရအောင်နောက်ဒီအာယုတံဝတ္တနိကပฏิပဒါပฏิပစ္စည်းတပါအသက်ရှိတဲ့လမ်းကြောင်းအတိုင်းသွားပါတဲ့အဲ့ဒါဆိုလို့ရှိရင်မင်းလူဘဝလူအသက်နတ်ဘဝနတ်အသက်အသက်ရှိမှုတွေကိုရပါလိမ့်မယ်ဖြစ်ရအသက်ရှင်စေတဲ့အကျင့်ကိုကျင့်ပါလို့ဆိုအဲ့ဒါကိုနှစ်ပိုင်းခွဲပြီးတော့မှတ်တဲ့ရသော်ဗျာဟိုလိုတာတော့ဒါနသီလကုသိုလ်ကောင်းမှုလုပ်လို့ရှိရင်မင်းလိုချင်တာရမယ်ဒါပြောတာเนาะအသက်ရှိစေတဲ့အကြောင်းတရားဆိုတာအစစ်မှန်ကကုသိုလ်ကောင်းမှုပဲလောကမှာဘဝမှာအစဉ်ပြေသမျှအကျိုးတရားတွေဟာကုသိုလ်ဟာပဲပေးတာပဲအကုသိုလ်မပေးနိုင်ဘူးအကုသိုလ်မှန်သမျှဆိုးကျိုးကိုသာဖြစ်စေတယ်ကောင်းကျိုးကိုမဖြစ်စေဘူးကောင်းကျိုးရတာမှန်သမျှကုသိုလ်ရဲ့အကျိုးလို့ဒါကိုတော့တထိချက်မှတ်တာ။ဘာကြောင့်တထိချက်မှတ်ရမှာလို့ဆိုဒါနိယမလို့ခေါ်တယ်။မီးဆိုရင်ပူတယ်အေးတဲ့မီးဆိုကဘာမှမရှိဘူး။မီးဆိုတာလောင်မဲ့ပူမဲ့ဒါမီးရဲ့သဘောပါပဲ။အဲ့ဒါလိုပဲအကုသိုလ်မှန်လို့ရှိရင်ဆိုးကျိုးပေးမယ်။ကုသိုလ်မှန်ရင်ကောင်းကျိုးပေးမယ်။အဲ့ဒီနေရာလေးမှာမျက်စိလက်တတ်တယ်။ဟုတ်ပြီတချို့ကထင်လိမ့်မယ်။လူတွေဟာဒုစရိုက်လုပ်ငန်းလုပ်ပြီးတော့ဥပမာဆိုတော့မွေးစေဝါးရီရောင်းနေတာငါပြောနေတတ်တယ်ဒိဋ္ဌိနဲ့တတ်ပြီးမွေးမြူးလုပ်ပြီးရောင်းနေအဲ့ဒီလူတွေကြီးပွားနေတာခေါ်လို့ပြောလိုက်မယ်ဒုစရိုက်လုပ်ပြီးတော့ကြီးပွားနေတဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိတယ်အဲ့ဒါတွေကိုအဲ့ဒီဒုစရိုက်အလုပ်ကြောင့်ကြီးပွားတယ်လို့သူတွေကတီးလို့ပဲထင်ကြတယ်တကယ်ရတော့အဲ့ဒါလို့မဟုတ်ဘူးဒုစရိုက်လုပ်ငန်းနဲ့ပတ်သက်ပြီးတော့သူအတိတ်ဘဝကကုသကံကဆက်ဆက်ပြီးတော့အကျိုးပေးနေလို့သူကချီးပွားတာကုသကံရဲ့အကျိုးပဲတဲ့အခုလုပ်နေတဲ့ဒုစရိုက်အလုပ်ကအကျိုးမပေးသေးဘူးဆိုလိုတာဘာလို့ဆိုရင်ဒုစရိုက်ကခုမှစိုက်ပျိုးတော့ရှိသေးတယ်မသိသေးဘူးလို့ဆိုလိုတယ်ဒါပေမဲ့လူတွေကထင်တော့ဒီဒုစရိုက်အလုပ်ကြောင့်သူကချီးပွားတယ်လို့ထင်တာမဟုတ်ဘူးဒါစိုက်ပျိုးနေတဲ့အဆင့်ပဲရှိသေးတယ်သူကအသိမသိသေးဘူးသူသိလို့ရှိရင်တော့အစိတ်ပဲသိမှာပဲသူကအစိတ်သီးပဲတီးပါပဲအစိတ်ပင်ကအစိတ်သီးပဲတီးပါပဲ တော့ဒုစရိုက်လုပ်ငန်းကိုအကြောင်းပြုပြီးတော့အတိတ်ဘဝကသူကုသိုလ်ကောင်းမှုလုပ်ခဲ့တာလေးကအကျိုးပေးနေလို့ဘဝမှာအဆင်ပြေပြီးချမ်းသာနေတာဒီလိုနားလည်ရမယ်အဲ့တော့လောကမှာဘဝမှာအဆင်ပြေတဲ့အရာမှန်သမျှအကြောင်းတရားမှန်သမျှဟာဌာနသီလစတဲ့ကုသိုလ်ကောင်းမှုတွေပဲဆိုလိုတာကအလုံးဘုရားဗုဒ္ဓဝင်သူတော်စင်တွေသိတယ်ကမ္မပဋ္ဌာတရားကုသိုလ်ကမ္မပဋ္ဌာတရား10ပါးဆိုတာနော်ကုသိုလ်ကမ္မပဋ္ဌာတရား10ပါးဆိုတာသူများတဲ့တတရှောင်းနေသူများဥစ္စာမတရားယူတာရှောင်းနေသူတော်ဝါသာမယစောကပြမှားတာရှောင်းနေကာယကနဲ့ပတ်သက်ပြီးရှောင်းချဖို့ဒီကုသိုလ်၃ခုလိမ့်မပြောဘူးတယောက်နဲ့တယောက်မတည့်အောင်ဂုံးတိုက်စကားမပြောဘူးခုခေတ်တို့ခြင်းမထဲ့ဘူးပေါ့နော်အချွန်နဲ့မမဘူးခြင်းမထဲ့ဘူးတယောက်တယောက်ချွန်တွန်းမလုပ်ဘူးဆိုရပေါ့နောက်ဆဲတာရဲတာရေးတာမလုပ်ဘူးအကျိုးမဲ့အလေးနဲ့တော့စကားတွေပြောပြီးအချိန်မဖြုံးဘူးဝစီကနဲ့ပတ်သက်ပြီးတော့အဲ့ဒါလေကုသိုလ်ပဲမနှောကနဲ့ပတ်သက်တာကြတော့သူများပစ္စည်းကိုမတရားလိုချင်တဲ့လောဘမရှိဘူးသူတို့ဘာကိုဒေါသနဲ့ပျက်စီးဆုံးရှုံးစေလို့တဲ့စိတ်မရှိဘူး။နောက်ကံကံရဲ့အကျိုးကိုလက်ခံတဲ့မှန်ကန်တဲ့အမြင်ရှိတယ်။အဲ့ဒါတွေကဒီ10မျိုးကဒါမနှောကံ3မျိုးအလုံးပေါင်းလို့10မျိုး။အဲ့ဒီကုသိုလ်ကမ္မပဒတရားသည်အသက်ရှင်ခြင်းကိုဖြစ်ပေါ်စေနိုင်တယ်ပေါ့။ဒါမလုပ်ဖဲနဲ့လူဘဝမှာအသက်ရှိတယ်ဆိုတော့ဖြစ်နိုင်မှာဘူး။တခြားအထောက်ကူဖြစ်တာမရှိဘူးလားဆိုရှိတယ်နော်အသက်ရှင်အောင်အသက်ရှိအောင်လုပ်တဲ့နည်းတွေအပါရီတုံးဆိုရင်ဒီမတည့်တဲ့အစားအစာရှောင်းနေတည့်တဲ့အစားအစာကိုအစ်တော်ရုပ်စားတယ်ကျမရေးလိုက်ဆရာတယ်ဒါလည်းပဲအသက်ရှင်ရင်အကြောင်းမဟုတ်ဘူးလားဆိုဟုတ်ပါတယ်အတိုင်းအတာတစ်ခုရဟုတ်တယ်သို့တော့ကံပေးသလောက်တော့မဟုတ်ဘူးတမဟာပြင်ကြည့်မယ်ဆိုလို့ရှိရင်လူတွေရဲ့အသက်ကိုကြည့်နေအသက်ကြီးနေပြီမလို့အခုဒီအခုလောလောဆယ်လက်ပြောမှာဆိုရင်ကပ္ပကယောဂဖြစ်တယ်တလောတော့အသက်တရားကျော်ဖွားကြီးတယောက်ဟာကိုဗစ်ကူ90ကုသခံရတယ်ဆေးရုံကနေဆင်းသွားပြီးပျောက်သွားတယ်ရှိတယ်အဲ့ဒါပြောလဲနော်အဲတချို့ကျတော့ငယ်ငယ်လေးရှိသေးတယ်ကိုယောဂနဲ့တည်သွားတာတွေရှိတယ်အဲ့တော့ဒီပစ္စဘံဘဝမှာဆိုတာအခြေအနေကအတိတ်ကံဘဝမှာမှီပြီးတော့နေကြတာဖြစ်တယ်ပေါ့အတိတ်ကံဘဝမှာမှီနေပြီးတော့နေတာဖြစ်တယ်အဲ့တော့လူရဲ့အခြေအနေကောင်းတဲ့မကောင်းတဲ့ဘဝမှာမှီတည်မှုတွေရှိတယ်ဆိုတာအမတ္တမဆင်သိကြတယ်လေကိုဘိဖြစ်လို့အသက်ကြီးတိုင်းသိတာလည်းမဟုတ်ဘူးအသက်ငယ်တိုင်းရှင်းတာလည်းမဟုတ်ဘူးယောဂအခန့်ရှိလို့သိတိုင်းလည်းသိတာမဟုတ်ဘူးယောဂအခန့်ရှိပဲမသိတယ်လို့ရှိတယ်ပမာပြေမှာဒီကိစ္ဆာယောဂဖြစ်လို့ကုထာရတဲ့တက္ကမအိတယောက်ဆိုတော့80လောက်80ကျော်ပဲကိုဘေးဖြစ်တယ်မသိဘူးကျန်းကျန်းမှာပြန်ဆင်းသွားတဲ့ဆေးမှာယောဂခံရှိတိုင်းနဲ့သိတာမဟုတ်ဘူးအဲ့တော့မတူဘူးဆိုတာတော့သတိထားမှာပေါ့နော်အခြေတည်တူနဲ့တူမတူအဲ့တော့အခြေနေရဲ့အခြေခံအကြောင်းတစ်ခုရှိတယ်ဆိုတော့ဒါလက်ခံလူဘဝရောက်လာပြီးတော့အခြေခံအကြောင်းအသက်ရှင်မှုအတွက်အခြေခံအကြောင်းတွေရှိတယ်။အဲ့ဒီအခြေခံအကြောင်းတွေအပါတွေတုံးဆိုလို့ရှင်ဒါနသီလစားတဲ့ကုသိုလ်ကောင်းမှုတွေပဲ။ဒါကြောင့်မို့မြတ်စွာဘုရားကအသက်ရှင်ခြင်းနဲ့ဆိုရင်အသက်ရှင်ခြင်းအကြောင်းဖြစ်တဲ့အလုပ်ကိုလုပ်ပါဆူတောင်းမနေနဲ့အသက်ရှင်တဲ့လုပ်ငန်းကိုလုပ်ပါအဲ့ရိုက်ပြောရမယ်ဆိုလို့ရှိရင်သူများတဲ့တတ်ချင်းမှရှောင်းမှအသက်ရှင်နိုင်တယ်ဒါသိကြပါဦးနော်ခဏခင်မှစဉ်းစားကြည့်လိုက်တရဝရီကိုမွေးမြူပြီးတော့တတ်ဖြတ်နေတာတွေကအတော်ရဲစက်လွန်အကြီးတယ်နော်ရဲစက်လွန်အကြီးတယ်ဒါကြောင့်မို့လို့တက်တန်းနေတိုးလာတယ်ဆိုတာအဲ့ဒါပဲကိုမလုပ်ပေမဲ့လို့လုပ်တဲ့လူတွေအပိုင်းကိုအကြည့်ကြည့်လိုက်အတော်ကိုရဲစက်တဲ့လူတွေလူတွေတော့ရက်ဆက်တယ်ဆိုတာသိတာတိရစ္ဆာန်တွေကိုတတ်တဲ့နေရာမှာရက်ဆက်တယ်ဒီပြောမယ်ဆိုလို့ရှိရင်ခဏန်းဆိုတဲ့အကောင်တွေက သေပြီးမှမဝယ်ကြတော့အရှင်လန်းလန်းဝယ်ကြတယ်ပြီးရင်ဒီကောင်းလေးကိုအရှင်လန်းလန်းထဲဦးရဲထဲကျော်ပြီးစားကြတယ်အဲ့ဒါဘသူတွေတုံးလူတွေပဲလေအမ်တမရက်ဆက်တာတွေရှိတယ်လူတွေလှုပ်တာတွေလေဒါဥပမာတစ်ခုပြောပြတာအထူးကရက်ဆက်တာတွေရှိသေးတယ်နော်အဲ့တော့အဲ့ထဲကိုမပါပဲနဲ့ပဏာတိပတ္တအလုတ်ကိုလုံးဝရှောင်တဲ့ပုဂ္ဂိုလ်ဟာအသက်ရှင်ပါလုံးဝမရှောင်တဲ့ပုဂ္ဂိုလ်ကဘလို့ပုဂ္ဂိုလ်တွေဒုက္ခရလာရင်တချို့ဆိုလို့ရှိရင်မိခင်ရဲ့ဝမ်းထဲမှာတရေတီးတယ်ဆိုတာတန်ပေါင်းများစွာဒီပိုင်းနဲ့တရေသားလောင်းနေအများကြီးဖြစ်လာတယ်အဲ့ထက်မဲ့တန်ပေါင်းများစွာတဲ့ကတူပဲတစ်ခါတလေကံကောင်းနှုတ်ဦးပေါ့နှစ်ဘွားဘူးမေးတာတော့သုံးဘွားဘူးမေးတာတွေရှိပါစေအဲ့ဒါတော့ပဲအသက်ရှင်မိခင်ကတော့မသိလိုက်ပဲနဲ့တရေတီးပြီးပြီးချင်းသိသွားတဲ့တ ত্ত্ব ဝါတွေအများကြီးဒီပြာမကြည့်နဲ့ငါဥတွေဘာတွေစားဘူးတယ်မလားငါဘွားတော့မရောက်ဘူးဥဘွားတွေသိသွားတယ်ကျက်ဥတွေစားတယ်နော်ဥဘွားနဲ့ပဲကျက်တွေသိသွားတယ်အများကြီးပဲလေအဲ့ဒါတွေကအကြောင်းမဲ့မဟုတ်ဘူးပဋ္ဌိပဒကကျူးလွန်လာတဲ့ပုဂ္ဂိုလ်တွေကဒီဘဝတစ်ခုတောင်မရလိုက်ရလိုက်တယ်ဆိုုံနေတယ်ဖြစ်ပြီးတော့သိဆုံးသွားကြတာအဲ့လိုဘဝတွေဘလောက်များတယ်ဆိုတာစဉ်းစားကြည့်နော်ဘလောက်များမယ်ဆိုတာစဉ်းစားကြည့်လူတွေထဲမှာလဲမိခင်ဝမ်းထဲမှာတရေတင်းတဲ့ထဲကတန်ပေါင်းများဆိုတာတရေတီတဲ့ကနေတယောက်ပဲတက်ရှင်ပြီးလူဖြစ်လာတာအဲ့ထဲမှာလဲဗဏ္ဍိပတ္တကျွလွန်ငယ်တဲ့ပုဂ္ဂိုလ်ငယ်ငယ်လေးနဲ့သိသွားတယ်တချို့ကဗိုက်ထဲနဲ့သိသွားတယ်မွေးလာပြီးတော့သေးတယ်မွေးလာပြီးတော့အသက်ကြီးခင်သေးသွားတယ်။ဟောအသက်ကြီးသည့်ထိအောင်ဘဝမှာရှင်သန်သွားတယ်ဆိုတာမတမရှားတယ်ပေါ့ကြည့်မယ်ဆိုလို့ရှိရင်အဲ့တော့အဲ့ဒီလိုဘာကြောင့်ဖြစ်ရလဲဆိုရင်အဓိကကတော့ကိုလို့တဲ့ကံတရားတွေကနေဆုံးဖြတ်ပြီးသွားတယ်ဒါလုံးဝအဲ့ဒီနေရာမှာသွားပြီးတော့ဘုရားသခင်ရဲ့အလိုတော်ကြားလို့သွားပြောလို့မရဘူးဘုရားသခင်ဆိုတာမြင့်မြတ်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လူတိုင်းကိုအသက်ရှိစေခြင်းပါပဲလူတိုင်းကိုအသက်မရှိစေခြင်းနဲ့ဘုရားမြင့်မြတ်တဲ့ဘုရားမဟုတ်နိုင်ဘူးနော်အလုံးကိုအသက်ရှင်စေခြင်းပါပဲရှင်စေခြင်းအသက်နဲ့တချို့ကျတော့အသက်တို့တချို့တော့ဒါဘုရားသခင်ကလှုပ်တာမဖြစ်နိုင်ကိုလို့တဲ့ကံတရားပဲဒါကြောင့်မလို့ဒီအရေကမြတ်စွာဘုရားကအသက်ရှင်နဲ့အသက်ရှိခြင်းလို့ရှိရင်အသက်ရှိခြင်းရဲ့အကြောင်းတရားကိုလောက်ပါတဲ့ထို့တူရဲ့အသားရည်ဆိုပြခြင်းလို့ရှိရင်အသားရည်ဆိုပြခြင်းရဲ့အကြောင်းတရားကိုလောက်ပါနော်ချမ်းသာဒုက္ခရခြင်းရင်ချမ်းသာဒုက္ခရခြင်းရဲ့အကြောင်းကိုပဲလောက်ပါဆုတောင်းမနေနဲ့ဆုတောင်းယုံနေတော့မရဘူးတဲ့ဒါလေးနောက်ခုံတရင်ကြီးမားတယ်စီးပွားဥစ္စာဟိုချမ်းသာကြွယ်ဝတယ်ဆိုတာလေချမ်းသာကြွယ်ဝခြင်းရဲ့အကြောင်းတရားတွေကိုလောက်ပါအားလုံးဘာကြောင့်လို့ဆိုချမ်းသာတာဆိုတာကလောကလူတွေဟာဟိုဒါနရဲ့ကောင်းမှုရဲ့အကျိုးရှိမရှိကိုတစ်ခုလေးပဲစဉ်းစားလူဘဝမှာလူလာဖြစ်တဲ့အခါမှာတချို့ကစားစရာတောက်စရာမရှိတဲ့ဆင်းရဲတဲ့အိမ်သွားမွေးတယ်တချို့ကတထေးအိမ်မွေးတယ်အဲ့ဒီနှစ်ဦးကဘာကြောင့်ဒီလိုဖြစ်ရလဲဘသူကပို့လိုက်တာတော့နော်သူကိုယ်တိုင်ရွေးချယ်တာတော့မဖြစ်နိုင်ဘူးသူကိုယ်တိုင်ရွေးချယ်လာတယ်ဆိုရင်လူတိုင်းလူတိုင်းဟာဟောလာတဲတဲ့ဝင်မှာမဟုတ်ဘူးတိုက်ဖို့ကြီးပဲတက်ကြမှာပဲချမ်းသာတဲ့အိမ်သွားကြညာမှာပဲလေတဘာဝအဲ့တော့ကံတရားပို့လိုက်တယ်ဆိုတာထင်ရှားတယ်ကိုလုံးလို့ချမ်းသာတဲ့လူပြောရလောက်အောင်လေဘာမှမလို့ရသေးခင်ကလေးချမ်းသာတဲ့မိသားစုကရောက်သွားတယ်ဆိုအဲ့ဒါဘယ်သူကလှုပ်ပေးတာတုံးလို့ဆိုရင်ကိုလုံးခဲ့တဲ့ဒါနကောင်းမှုတွေပဲလို့ဒီအကြောင်းပဲရှိတယ်အဲ့ဒါကြောင့်မြတ်စွာဘုရားချမ်းသာခြင်းနဲ့ဆိုရင်ချမ်းသာခြင်းရဲ့အကြောင်းဖြစ်တဲ့ဘဝမှာစိဘဥစ္စာတိုးတက်တယ်ဒီပစ္စယဥစ္စာနဲ့ပြည့်စုံတယ်ဆိုတဲ့ပုဂ္ဂိုလ်တွေဟာဒါနကောင်းမှုရှိလာလို့ရှိရင်သူ့အတွက်ဘဝမှာအလုံးဟာအစင်းသင်းဖြစ်နေတာဌာနကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေအတွက်မှာအစင်းသင်းဖြစ်နေတယ်အဲ့တော့ဌာနကောင်းမှုပဲလုပ်ပါဒီလိုဆုလို့တယ်เนาะ ဆုတောင်းနေုံနဲ့တော့မရနိုင်ဘူးကုန်တဲ့ချီးတယ်ဆိုတာလဲသူများကုန်ကိုမချိုးနိုင်တဲ့ပုံကိုယ်တွေသူတို့ဘာကိုအပြစ်မပြောတဲ့ပုံကိုယ်တွေခုခေတ်မှာဆိုလို့ရှိရင်အပြစ်ပြောတာတွေကတော်တော်များတယ် hate speech တွေပါတယ်နဲ့နော်လူမမြင်ရတော့ Facebook ထဲကနေရေးကြတယ်လေဟိုရေးဒီရေးအလေးနဲ့တော့ဆဲဆဲလို့ဆဲအဲ့ဒါတွေကလဲတကယ်တော့ခုခေတ်ပိုများလာတယ်ပိုများလာတာဟာသူတို့အတွက်နောက်တစ်ခေတ်မှာဆိုရင်ဆိုးကျိုးရဖို့အများကြီးဖြစ်လာနိုင်တယ်ပေါ့ဒါတွေကသူတို့ရဲ့စိတ်နေစိတ်ထားမကောင်းဘူးဆိုတော့အဲ့ဒီမကောင်းတဲ့စိတ်နေစိတ်ထားရဲ့ reaction ရာသူတို့ဟာဒီပုံစံပြန်ဖြစ်ခံရမှာအော်ကုန်တရင်ကျွယ်ွားတဲ့ပုံကူမဖြစ်နိုင်တော့အဲ့ဒါကြောင့်မို့လို့မြတ်စွာဘုရားကဒီဘဝအခြေအနေတွေရကျင်လို့ရှိရင်ဆူတောင်းမနေနဲ့စိတ်ထဲကရကျင်တဲ့စိတ်လေးနဲ့တည်းမထားနဲ့အသက်ရှင်ခြင်းအသက်ရှင်ခြင်းရှင်ကြောင်းအကြောင်းဖြစ်တဲ့ကုသိုလ်ကောင်းမှုလုပ်ပါအစင်းလှပပြီးအသားရည်ဆူပြခြင်းရင်ဆူပြခြင်းအကြောင်းဖြစ်တဲ့ကုသိုလ်ကောင်းမှုကိုလုပ်ပါချမ်းသာခြင်းချမ်းသာခြင်းအကြောင်းဖြစ်တဲ့ကုသိုလ်ကောင်းမှုကိုလုပ်ပါခုံတရင်ကြီးခြင်းနဲ့စီပေါင်းဥစ္စာတိုးတက်ခြင်းနဲ့အချမ်းရများခြင်းနဲ့ဆိုရင်ခုံတရင်ကြီးဖို့စီပေါင်းဥစ္စာတိုးတက်ဖို့ဆိုတဲ့အကြောင်းတရားတွေဖြစ်တဲ့ကုသိုလ်ကောင်းမှုတွေကိုလုပ်ပါနောက်ဆုံးနိုင်ရသူတိရောက်ခြင်းနဲ့ဆိုလို့ရှိရင်လည်းလာသူဒီရောက်စေနိုင်တဲ့ကုသတရားကိုလှုပ်ပါလို့အချုပ်ကတော့အနာရမီတရေကြီးကိုအချုပ်ခေါ်လိုက်တာတော့မြတ်စွာဘုရားဒီဘာလှုပ်ပါလို့တတ်တတ်မဟောဘဲနဲ့အသက်ကိုရှည်စေတတ်တဲ့တရားအကျင့်လမ်းကြောင်းချမ်းသာဒုက္ခရစေတဲ့လမ်းကြောင်းအသားရေဆူပြစေတဲ့လမ်းကြောင်းနော်အချမ်းရံကုန်တရင်ကြီးမာတဲ့လမ်းကြောင်းနတ်ပြည့်ရောက်စေနိုင်တဲ့လမ်းကြောင်းအဲ့ဒီလမ်းကြောင်းပဲလမ်းကြောင်းအတိုင်းလျှောက်ပါလို့ရသော်ဗျာဒီလိုဟောတာဒီတုတ်တာပါအဲ့ဒီလမ်းကြောင်းအတိုင်းသူ့ဟာသူချင်းစင်နေရှိတယ်အဲ့ဒါလှုပ်ချင်းအဖြစ်အခုပြောတဲ့ရှားခဲတဲ့ဘဝအခြေအနေတွေကိုရရှိကြမှာဖြစ်ပါတယ်တဲ့ဒါရသော်ဗျာလမ်းမှန်တစ်ခုလို့ဗျာလောကလူတွေရောဒီလမ်းကြောင်းလျှောက်သလားဆိုအနေငယ်လောက်ပဲလျှောက်တယ်ဖျားစီကအဆုံးမရတယ်။မြားစုကဘာဖြစ်ဆူတောင်းနေကြတာများတယ်လေ။ဒီဘက်တော့လှဲ့မကြည့်ဘူး။ဟိုသူများတဲ့တက်ပြီးတမွေးတဲ့လူကလည်းအသက်ရှင်ဖို့ဆူတောင်းနေတယ်။ဒါပေမဲ့သူလုံးနေတဲ့လူတွေကအသက်ရှင်ဖို့လုံးမဟုတ်ဘူး။ဟောကြည့်လိုက်မယ်ဆိုလို့ရှိရင်ကုသကောင်းမှုနဲ့လွတ်ကင်းပြီးတော့နေကြတယ်။ဒါကြောင့်မို့မြတ်စွာဘုရားဒီတုတ်တက်မှာနောက်ပိုင်းမှာကထာပန္နနဲ့ကဗျာလို့ဟာမျိုးနဲ့ဟောထားတာလေအဲ့ဒါလေးကြည့်မယ်ဆိုလို့ရှင်အာယုံဝဏ္ဏယတံဂိတ်တေသက်ခံဥစ္စာကုလိနာတံလောကမှာလူတွေလူချင်းတဲ့အရာကိုဒီထဲမှာတော့6မျိုးထည့်ဟောလိုက်တယ်မြတ်စွာဘုရားအသက်ရှင်ဘူးတဲ့ဝဏ္ဏဆိုတာအသားရေဆုပြေမှုတဲ့ယတဆိုတာပစ္စည်းဥစ္စာပေါ်မှုအချမ်းရံကုန်တဲ့ကျွယ်မှုဂိတ်တိချီးမွမ်းခံရမှုတက်ခနတ်ပြည့်ရောက်မှုနဲ့ဥစ္စာကုလိနာလူဖြစ်တဲ့အခါမှာလည်းအမျိုးမြတ်မှာဖြစ်ဖို့ဒါအိန္ဒိယနိုင်ငံမှာကျတော့သိပ်ထင်ရှားတယ်ဗမာပြည်လူကျတော့သိပ်မထင်ရှားဘူးဇက်ခွဲချတဲ့အိန္ဒိယနိုင်ငံမှာအမျိုးရုပ်ဘဝအောက်တန်းစားအမျိုးအောက်ကစတေမှာသွားဖြစ်လို့ရှိရင်သိပ်ဒုက္ခရောက်တယ်နော်ဇက်မြင့်ဇက်မြင့်ဇက်နှိမ့်ဆိုတာအထက်မှာဥစ္စာကုလိနာဆိုတာဇမ်းမြင့်နဲ့ဖြစ်ဖို့မတမအရေးကြီးတယ်။အိန္ဒိယမှာဟောတဲ့တရားဆိုတာဒီတရားကဒါဇမ်းမြင့်ဖြစ်မှသူကလူခွင့်ရေးအဖြစ်ဝရ။အဲ့တော့အဲ့ဒီလူရတိယောပဋ္ဌယာနေနဥလရအပရာပရာဒီလူနှစ်သက်ဖွယ်မျက်နှိုးဝယ်ဖြစ်တဲ့အချင်းဒီကောင်းတွေကိုရကြတဲ့ဆိုရင်ဘာလုပ်ရမလဲဆို။ကုသိုလ်ကောင်းမှုပေါ်မှာမမေ့တဲ့အပမရတရားဟာအကောင်းဆုံးပဲလို့ပညာရှိတွေကထောက်ပြကြတယ်။မင်းအသက်ရှင်ခြင်းသလားရှင်ရင်ကုသိုလ်မမေ့နဲ့ကုသိုလ်လုပ်ဖြစ်အောင်လုပ်။အသားရေဆိုပြခြင်းကုသိုလ်လုပ်ဖြစ်အောင်လုပ်။နော်။ကုန်တရင်ကြည်ခြင်းချမ်းသာခြင်းကုသိုလ်လုပ်ဖြစ်အောင်လုပ်။စီးပွားဥစ္စာတိုးတက်ခြင်းနဲ့ကုန်တရင်ကြည်ခြင်းနဲ့ကုသိုလ်လုပ်ဖြစ်အောင်လုပ်။ကာသုတိဘုံရောက်ခြင်းနဲ့ဆိုရင်ကုသိုလ်လုပ်ဖြစ်အောင်လုပ်။အဲ့ဒီကုသိုလ်လုပ်ဖို့မမေ့တဲ့အပမရတရားကိုပညာရှင်တွေကဒီဟာကအကောင်းဆုံးပဲ မမေ့တဲ့တတိနဲ့ကိုယ်ဘဝမှာအာယုံဆိုင်ပြီးတော့လောက်ပါလို့ဘာကြောင့်လို့ဆိုလို့ရှင်ဒီမမေ့မလျော့နဲ့ကုသိုလ်ကောင်းမှုလုပ်တဲ့ပုဂ္ဂိုလ်တွေဟာဒီဘဝမှာရနိုင်တဲ့ကောင်းကျိုးချမ်းသာနောက်ဘဝမှာရနိုင်တဲ့ကောင်းကျိုးချမ်းသာကောင်းကျိုးချမ်းသာဆိုတာနှစ်မျိုးရှိတယ်လူဆိုတာဒီတဘဝတစ်ခုတည်းနဲ့ပြီးတာမဟုတ်နောက်ဘဝမယုံကြည်တဲ့ဘာသာတရားတွေအထားလိုက်နောက်ဘဝယုံကြည်တဲ့ဘာသာတရားတွေနောက်ဘဝရှိတယ်ဆိုရင်နောက်ဘဝအတွက်လည်းစဉ်းစားရမယ်နော်စဉ်းစားရမှာဆိုတော့ဒီဘဝလည်းကောင်းကျိုးရမယ်နောက်ဘဝလည်းရမယ်ဆိုတဲ့တရားကတော့ကောင်းကျိုးရစေနိုင်တာဆိုတော့ကုသိုလ်တရားအဲ့ဒီကုသိုလ်တရားကိုလှုပ်ဖြစ်ဖို့တော်အားပေးတာဘယ်သူလို့ဆိုရင်အပမာဒဆိုတဲ့တတိတရားပဲတတိရှိဖို့ပဲအရေးကြီးတယ်။ကိုယ့်ကိုယ်တော့မမေ့ဘူးလို့ထင်နေလိမ့်မယ်။နော်တခုလေးချင်းကြည့်။အဲ့ရအထထချင်းဘုရားရှိခိုးဖြစ်သလား။နေ့စဉ်လှုပ်ကြည့်။နော်ထွင်းစားနေတဲ့အချိန်မှာမေတ္တာပို့ဖြစ်သလား။ကုသိုလ်ကောင်းမှုတခုကိုယ်သတ်မှတ်ပြီးတော့လှုပ်ကြည့်။မေ့သလားမမေ့ဘူးလားဆိုတာအဖြေထွက်လာလိမ့်မယ်နော်။အဲ့ဒီလိုမမေ့ဖို့ကုသိုလ်ကောင်းမှုလုပ်ဖြစ်ဖို့အပမာဒတရားဟာအရေးကြီးဆုံးဖြစ်တယ်။အဲ့ဒီအပမာဒတရားနဲ့သက်ဆိုင်ရာကုသိုလ်တရားတွေကိုကြိုးစားအထောက်အပံ့ဖြစ်တယ်လို့မြတ်စွာဘုရားကနာရဝိန်တထေးကြီးကိုဒီအဋ္ဌသုတ်တံကိုဟောကြားလိုက်တာဖြစ်တယ်။ဒီအဋ္ဌသုတ်တံမှာအဓိကအချက်ကတော့ဒီရခဲ့တဲ့ဘဝအခြေအနေ၅မျိုးရယ်မရနိုင်တဲ့အကြောင်းနဲ့ရနိုင်တဲ့အကြောင်းရယ်မရနိုင်တဲ့အကြောင်းကတော့ဆူတောင်းရုံနဲ့မရနိုင်ဘူး။နော်တောင်းတနေုံနဲ့မရနိုင်ဘူး။ရနိုင်တဲ့အကြောင်းကတော့ရစေတတ်တဲ့အကြောင်းတရားဖြစ်တဲ့ကုသိုလ်ကောင်းမှုလုပ်ပါဒါဒီဟာအနှစ်ချုပ်ပါပဲနော်။အဲ့ဒါဒါလက်မှတ်မယ်။အဲ့တော့မိမိတို့ရရှိလာတဲ့ဘဝမှာလူတိုင်းလူတိုင်းနှစ်သက်မြတ်တို့တဲ့ဘဝအခြေအနေတွေကောင်းတွေကိုရဖို့အတွက်တို့တွေဟာမမေ့သောတတိတရားဖြင့်ကုသတရားကိုကြိုးစားအထောက်ကြမှာဖြစ်တယ်လို့ကိုစီကိုစီနှလုံးထားပြီးတော့ကြိုးစားအထောက်နိုင်ကြပါစေကုန်တည
မဟာပူဇာအလှူတော်ဝေးများဆက်ကတူတန်းရင်အစီအစဉ်ဖြစ်ပါရဲ့ခင်ဗျာ။နှစ်ဖက်သောမိဘများဘုရားရေသင်္ကပူနိုင်ငံနေဘုထောနိုင်ဘုမစံယွေမိသားစုဝိနည်းအထိမ်းမှဖြစ်၎င်းမန္တလေးဤပညာတက်သူတတိယအခြေရုပ်ပြအခြေနေရာမဟာဘွဲ့ဝေယကြောင့်သာကြောင့်သူအခွဲ့တို့မှာလာပါဘီဒီသူတန်းပူဇော်ကြပါလိမ့်ဗျာပြန်ကြည့်စီစီများဤလာကုန်တမန်လေးကိုပညာကုန်တို့နှင့်ပြည့်စုံတော်မူပါသောကျေးဇူးတော်ရှင်ပမောက္ခကျုပ်ဆရာတော်ဘုရားကြီးခင်ဗျာသူတန်းမှုများကိုဒီစေတောရှာအမြဝေသေးပါရန်ဘုရားတိပြီတော်ခြေတော်ဆုံးဥခိုက်၍ယုတိလေးမြတ်စွာရှောင်းနာအပ်ပါဘုရား
အာယုံပြုထားကြပေါ့နော်အရှင်ဖျားဖျားတပည့်တော်တို့သည်ဓမ္မအတိညာရှားရှိမှသာလင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရရှိစေရန်ဤတန်ကြလျက်ဓမ္မသဖြင့်ရှင်ခြင်းပပြုလုပ်ကြ၍အမတဒါနဓမ္မဒါနတရားအလှတော်ကိုပေးလှကြပါကုန်၏တရားတော်မြတ်ကိုတတဘဝဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏မွေးနေ့အမတ်တရားယနေ့အခါသမယဝယ်ပြုလို့ရသောဤကုသိုလ်ကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှု၏ဖို့ပါကကိုအမိအဖအဖိုးဖွားဆရာသမားမှစပြီးကဘာသူကဘာသားလူနှက်ဖြစ်မှတတဝအများတို့အားကုသိုလ်အမြဝေငှပါကုန်၏အာလုံတတဝတို့သည်ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်ပြီးကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်တည်းအာလုံသာဓုအမြအမြအမြရှုတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြရှုတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြရှုတော်မူကြပါကုန်သောသာဓုသာဓုသာဓု
အဲ့ဒီစီရင်နမနာယဘုရားသာသနာစီရံတိတ်တုသုံးကြိမ်ရွတ်ဆိုဆုတောင်း၍ဒီနာကိုအမရီကိုပညာကုန်တို့နှင့်ပြည့်စုံတော်မူပါသောကျေးဇူးတော်ရှင်ပါမောက်ပတ်စုဆရာတော်ဘုရားကြီးအွန်လိုင်းအထူးဓမ္မသဘင်ဖန်နာကိုအောင်မြင်စွာကြီးမြတ်ကြပါစို့ဗျာ
ဘုရားသာသနာစိရံဒိဋ္ဌတုဘုရားသာသနာစိရံဒိဋ္ဌတုဘုရားသာသနာစိရံဒိဋ္ဌတုသာဓုသာဓုသာဓု
အာကုန်ဒါသာဒေချာဆိုင်အေးဘာကံဖြစ်တာလဲဟောလား